ရုရှားနိုင်ငံဆိုချီမြို့မှာမေလ19ရက်နေ့ကနေနှစ်ရက်ကြာကျင်းပမဲ့အာဆီယံရုရှားထိပ်သီးဆွေးနွေးပွဲကိုသမ္မတဦးထင်ကျော်တက်ရောက်မှာဖြစ်ပေမဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်လိုက်ပါမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အာဆီယံနဲ့ထိပ်သီးညီလာခံကျင်းပမဲ့ရုရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားတန်တမန်ဆက်ဆံရေးအခြေအနေတွေကိုတော့ VOA သတင်းတော့မမမြင့်ခိုင်ကတင်ပြထားပါတယ်။
ရုရှားနိုင်ငံဆိုချီမြို့မှာမေလ19ရက်နေ့20ရက်နေ့ရက်ကြာကျင်းပမယ့်အာဆီယံရုရှားဆက်ဆံရေးနှစ်20ပြည့်ထိပ်သီးအစည်းအဝေးပွဲကိုသမ္မတဦးထင်ကျော်တက်ရောက်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ကတော့ပြည်တွင်းမှာဦးစားပေးရမယ့်လုပ်ငန်းတွေနဲ့အစီအစဉ်တွေရှိတာကြောင့်လိုက်ပါမှာမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်အဖွဲ့ကဒေါ်အေးစုကပြောပါတယ
်။အာဆီယံကလည်းကျွန်တော်တို့အတွက်အရေးကြီးတယ်လေ။အခုကစင်ကာပူလာတယ်ဆိုတာလည်းကျွန်တော်တို့အတွက်ကအာဆီယံအဖွဲ့ဝင်နိုင်ငံတနေနဲ့ထောက်ခံတာရောစင်ကာပူဒီပိုင်လာတော့ဒီနေ့ပေါ့တစ်ခုစလုံးတွေဒီသူ visit မှာဥစားဖြစ်ဖို့ရှိဖို့လိုတာရယ်။နောက်ပြီးတော့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကလည်းဒါကျွန်တော်တို့ဒီအစိုးရကိုလည်းသူအများကြီးထောက်ခံကြောင်းလာပြောတဲ့ pieces ဆိုတော့လည်းအဲ့ဒါလည်းအလေးထားပါတယ်။ဒါပေမဲ့ဒီကလည်း summit ဆိုတဲ့အကြောင်းဒီအစည်းအဝေးရဲ့အရေးကြီးဆုံးပုဂ္ဂိုလ်ကသမ္မတပါရှင့် summit အစီအစဉ်တက်ဖို့ပဲသူ့ကို support ပေးတဲ့အနေနဲ့အကုန်လုံးကကျမတို့ဆိုင်ရာဝန်ကြီးတွေလိုက်တာပါဒါပေမဲ့အဓိကတော့သမ္မတခီးစဉ်ဖြစ်ဖို့ကဒါကောင်းစင်ကလည်းဒါ summit ပါရှင့
်အခုရက်ပိုင်းတွင်စင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့မြန်မာပြည်တွင်းခီးစဉ်တွေလည်းရှိနေပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့လည်းမေလ22ရက်နေ့မှာမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပြီးမြန်မာနိုင်ငံမှာဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အရက်သားဥဆောင်တဲ့အစိုးရအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုပြသဖို့နေပြည်တော်မှာမြန်မာနိုင်ငံရဲ့အဓိကခေါင်းဆောင်တွေနဲ့တွေ့ဆုံသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။သမ္မတဦးထင်ကျော်ရဲ့ရုရှားခီးစဉ်မှာအာဆီယံအတိုက်အဝန်းဖြစ်မြောက်ရေးကိစ္စအပါအဝင်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုပူးပေါင်းဆောင်ရွက်ရေးဆိုင်ရာစုချီကြီးညာချက်ကိုဘလို့အကောင့်ထဲပေါ်ကြမလဲဆိုတာဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်မျိုးမြင့်ကပြောပါတယ
်ကျွန်တော်တို့ကတော့ဟိုအပိုင်းနှစ်ပိုင်းပေါ့နော်အာဆီယံပိုင်းနဲ့နိုင်ငံ political ပိုင်းနှစ်ပိုင်းရှိတာပေါ့နော်အာဆီယံပိုင်းမှာတော့ဗာလဲဆိုလို့ရှိရင်ကျွန်တော်တို့ကအာဆီယံဆိုင်နိုင်ငံနဲ့ဒီရုရှားနဲ့လေကျွန်တော်တို့ကနေပြီးတော့ဟိုချိန်ညှိချက်တစ်ခုထုတ်ဖို့ရှိမယ်ချိန်ညှိချက်နာမည်ကဆိုရှီချိန်ညှိချက်ပေါ့နော်အဲ့ဒီချိန်ညှိချက်ပေါ်မှာဘယ်လိုဆက်ပြီးတော့ account ဖော်မလဲဆိုတဲ့တော့ပေါ့နော် plan of action ပေါ့နော်ဗာရှိမယ်အဲ့ plan of action ကသူကပုံမှန်ဖြစ်တော့ဒီ9နှစ်တစ်ချိန်ရှိတယ်9နှစ်တစ်ချိန်လောက်တာပေါ့ဒါကြောင့်မလို့2016 2020အဲ့ဒီကာလအတွက်ဟိုပေါ့လုံးဝ plan of action ဆိုတော့လည်းကျွန်တော်တို့ထုတ်ဖို့ရှိတယ်ဟောဘယ်လက်ထွက်ပိုင်းကတော့ကျွန်တော်တို့ဟိုနိုင်ငံရေးရတော့သူတို့ပေါ့ဟိုပေါ့ရုရှားသမ္မတနဲ့ကျွန်တော်မြန်မာသမ္မတတွေ့မဲ့ကိစ္စကြတယ်တော့နိုင်ငံကြီးကတော့ဟန်နေလို့ပါလိမ့်မယ
်သမ္မတဦးထင်ကျော်ရဲ့ခီးစဉ်အတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတီးခြားတွေ့ဆုံမှုစီစဉ်ထားပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြန်မာနိုင်ငံလွတ်တော်ကအတည်ပြုခဲ့တဲ့နိုင်ငံခြားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုအာရုံစိုက်ဆောင်ရွက်ဖို့တော့မရှိဘူးလို့လည်းဦးအောင်မျိုးမြင့်ကပြောပါတယ
်ကျွန်တော်နားလည်တာကတော့ဗာလဲဆိုအခုကိစ္စကတော့အာဆီယံကိစ္စပဲလေအဆင်ဆိုတော့ကျွန်တော်တို့အာဆီယံဆယ်နိုင်ငံနဲ့ရုရှားပူးပေါင်းဆောင်ရွက်မှုကိစ္စပဲကျွန်တော်တို့ကဆွေးနွေးမှာပေါ့နော်။ဆိုဘယ်လိုဒီ issue ကဘာလဲဆို issue တွေကတော့တခြားရှိမှလို့မထင်ဘူးခင်ဗျာ။ဥပမာပြတဲ့နိုင်ငံအကြမ်းမှာဆောက်ရှုပ်ချက်မှုကိစ္စတွေဘာတွေကတော့ရှိမှလို့မထင်ပါဘူး
။မြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့အစီအစဉ်တွေကိုတော့2013ခုနှစ်ကရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုက်ဂူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာကတိပြုထားခဲ့တာလည်းဖြစ်ပါရဲ့ရှင်။